ယူကရိန်းနိုင်ငံလယ်ပိုင်းပိုလ်ထရဘမြို့မှာပြီးခဲ့တဲ့သတင်းပတ်ထဲရုရှားကမစ္စိုင်းဒုံးနဲ့ပြင်းထန်တိုက်ခိုက်ခဲ့တာကြောင့်ဒဏ်ရာရတဲ့သူတွေထဲနောက်ထပ်3ယောက်သေဆုံးသွားတဲ့အတွက်သေဆုံးသူစုစုပေါင်း58ယောက်ရှိသွားပြီလို့ယူကရိန်းကဒီနေ့ပြောပါရယ်ပိုလ်ထရဘမြို့ကိုစက်တင်ဘာ3ရက်နေ့ကရုရှားဘက်ကတိုက်ခိုက်မှုဟာလာပေါင်းများစွာအတွင်းလူအသေးပြောက်အများဆုံးတိုက်ခိုက်မှုတွေထဲကတစ်ခုဖြစ်ပြီးတော့စစ်ပညာသင်ကျောင်းကိုပိတ်မထားတိုက်ခိုက်ခဲ့တာဖြစ်ပါရယ်သေဆုံးသွားသူတွေထဲမှာစစ်ဘက်ကဘလောက်အရသာတွေဘလောက်သေဆုံးတယ်ဆိုတာတော့ယူကရိန်းတာဝန်ရှိသူတွေဘက်ကထုတ်ဖော်ပြောဆိုခြင်းမရှိပါဘူးယူကရိန်းစစ်အခမ်းအနားတစ်ခုကိုဒီအဆောက်အဦအပြင်မှာကျင်းပနေချိန်မှာရုရှားကပြစ်မှတ်တားတိုက်ခိုက်တာလို့သတင်းတွေထွက်ပေါ်ပြီးတဲ့နောက်မှာတော့နိုင်ငံတကာမှာရှိတဲ့ယူကရိန်းအစိုးရကိုထောက်ခံတဲ့သူတွေကဒီတိုက်ခိုက်မှုပေါ်မှာအကြီးအကျယ်ပြစ်ဒဏ်ရှုတ်ချခဲ့ကြသလိုပြည်တွင်းမှာလည်းဒီပေါ်မှာဒေါသထွက်ခဲ့ကြပါတယ်ဒီတိုက်ခိုက်မှုကြောင့်အနောက်နိုင်ငံတွေအနေနဲ့ယူကရိန်းကိုလေကြောင်းရံကာကွယ်ရေးစနစ်တွေနောက်ထပ်ပေးဖို့ယူကရိန်းသမ္မတဇယ်လင်စကီကတော့တောင်းဆိုလိုက်ပါတယ်ခင်ဗျာ